နိုင်ငံပေါင်း20ကျော်မှာမြောက်ကျောက်ယောဂကူးစက်ခံရသူ100လောက်ရှိသွားပြီဖြစ်ကြောင်းနဲ့ဒီယောဂဟာထိန်းချုပ်လို့ရနိုင်ပြီးကဘာပေါ်မှာရနိုင်သမျှသောကာကွယ်ဆေးနဲ့ဆေးဝါးတွေကိုစူးဆောင်းတုံ့မီထားဖို့အညီမျှခွဲဝေ36ဖို့ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကတောက်ချနေမှာပြောဆိုလိုက်ပါတယ်။ဒီမြောက်ကျောက်ယောဂဟာဘယ်အထောင်းကြောင့်အာဖရိကတိုက်ရဲ့ပြင်ပကိုရောက်ရှိကူးစက်သွားတဲ့ဆိုတာမသိရသေးကြောင်းနဲ့ယောဂပိုးရဲ့ဗီဇပြောင်းလဲမှုကြောင့်ဖြစ်ရတာဆိုတဲ့အထောက်အထားလည်းမရှိဘူးလို့ WHO ကတောက်ချနေမှာရှင်းလင်းပြောဆိုပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်အခုကူးစက်တဲ့ယောဂပိုးမျိုးဗီဇဟာဒီယောဂဖြစ်လေရှိတဲ့နိုင်ငံတွေမှာရှိတဲ့မျိုးရိုးဗီဇနဲ့ကွဲပြားခြားနားမှုမရှိတာကိုတွေ့ရကြောင်းနဲ့ဖြစ်နိုင်ခြေရှိတာကတော့လူတွေရဲ့အမှုအကျင့်ပြောင်းလဲမှုကြောင့်ဖြစ်နိုင်တယ်လို့ WHO ရဲ့ကူးစက်ယောဂထိတ်ချုပ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာ Slavian Brain ကပြောဆိုပါတယ်။ဥရောပတိုင်းအမေရိက၊ Israel, Australia နိုင်ငံတွေပါဝင်အခြားနိုင်ငံတွေမှာဒီယောဂကူးစက်မှုဟာမကြသေးမီကဖြစ်ပျက်ခဲ့တဲ့ Spain နဲ့ Belgium နိုင်ငံတွေကလိမ်မှုဆိုင်ရာကိစ္စတွေနဲ့ဆက်သွယ်နေနိုင်တယ်လို့ WHO ကပြောဆိုထားပါတယ်။